ီးရီးယားနိုင်ငံလက်ပေါ်မြို့မှာသဘုံတွေကိုစီးရီးယားစစ်တပ်ကအောင်ပွဲတွေရရှိချိန်မှာပဲစီးရီးယားသမ္မတဘရှားအဆတ်ကငါးနှစ်တာစီးရီးယားပြည်ရဲ့ဆက်ဆုံးသက်သွားတဲ့အထိဆက်ပြီးတိုက်ခိုက်သွားမယ်လို့ပြောဆိုလိုက်ပါတယ်။နိုင်ငံပိုင်သတင်းစာအယ်ဝါတန်နဲ့တွေ့ဆုံမိန့်မြန်းကမှာသမ္မတအဆတ်ကအခုလိုပြောဆိုထားတာကိုဒီကနေ့ကြာသပတေးနေ့ထုတ်သတင်းစာမှာဖော်ပြထားပါတယ်။2012ခုနှစ်ကတည်းကသဘုံတို့ထိန်းချုပ်ထားတဲ့အလက်ဘူမျိုးရဲ့သုံးပုံနှစ်ပုံကိုရုရှားတို့ထောက်ပံ့ပေးထားတဲ့စီးရီးယားတက်တွေကပြန်ပြီးသိမ်းပိုက်ခဲ့ပြီးတော့နောက်တနေ့မှာသမ္မတအဆက်ပြောဆိုခဲ့တာပါလက်ဘုံမျိုးမှာအောင်ပွဲရရှိခဲ့တာဟာစစ်ပွဲကိုအဆုံးသတ်နိုင်ပြီဆိုတဲ့သဘောမတက်ရောက်ပေမဲ့စစ်ပွဲအဆုံးသတ်စီကိုဥတီလိုက်တဲ့ကြီးမားတဲ့အဆင့်တစ်ခုဖြစ်တယ်လို့သမ္မတအဆက်ကပြောပါတယ်လက်ဘုံမျိုးတွင်မှာသဘုံတွေရှိနေသမျှအပြစ်ခတ်ရဆေးရေးစဉ်းစားဖို့ကိုလည်းစီးရီးယားသမ္မတကညင်းပါတယ်လက်ဘုံမျိုးတွင်ကအရက်သားတွေကိုလူသားချင်းစာနာထောက်ထားမှုနဲ့ရွှေပြောင်းပေးနိုင်ရေးအတွက်၅ရက်တာအပြစ်ခတ်ရဆဲဖို့တဘုံတို့ကကမ်းလှမ်းထားပြီးဒီအခြေအနေအပြီးမှာလေဘုံမျိုးအနာဂတ်နဲ့ပတ်သက်ပြီးဆွေးနွေးဖို့ကိုလည်းကတိပြုထားပါတယ်။လေဘုံမျိုးတွင်းကအရေးပေါ်စေကူတာပေးဖို့လိုအပ်နေတဲ့အရသား150ကိုပေးလို့ရကိုရွှေပြောင်းခဲ့ပြီးလို့နိုင်ငံကကြက်ချင်းဒီအတင်းကဒီကနေ့ကြာသပတေးနေ့မှာပြောဆိုပေမဲ့အများပြားကိုတော့မကယ်ထုတ်နိုင်ဘူးလို့လည်းပြောပါတယ်ခင်ဗျာ။